မြန်မာနိုင်ငံမှာအာဏာသိမ်းထားတဲ့စစ်တပ်ကသမရဦးဝင်းမြင့်ဒေါင်ဆန်းစုကြည်နဲ့အစိုးရအဖွဲ့ဝင်တွေပြည်သူတွေကိုထင်တယ်လို့ဖမ်းဆီးမှုတွေတိုးလာနေတယ်လို့မျိုးသားဒီမိုကရေစီဖွဲ့ချုပ် NLD အဖွဲ့ဝင်တွေနဲ့ဒီမိုကရေစီဖော်ဆောင်မှုလုပ်နေသူတွေကိုပြစ်မှတ်ထားတိုက်ခိုက်နေတာအတွက်ကုလသမဂ္ဂကအထူးစိတ်ပူကြောင်းအတွင်းမှုချုပ်ရုံးပြောခွင့်ရစတီဖန်ဒူဂျဲရက်ကတနင်္လာနေ့သတင်းစာရှင်းလင်းပွဲမှာပြောပါတယ်
We are deeply concerned by the intensification and arbitrary arrests in Myanmar. The
targeting of Tindalo Phansi Mu re to la ra twa Kula Tamaka ga athu so yin ba de. NLD phwa win twe ne thru ne san ran ni tu re Myanmar Nangan Democracy lan cha mo pyan yak pho lou ni tu re ha thru ye ache kan ya ban mi chin tong da ga ne ngin nyan swa su we san na pyat la thi thru ye lou saung mu chaung pyet mat tha khan ne ya chaung ne dilo tyan a me phansi mu re yap pyat ya me lo pyo ba de.သမရဦးဝင်းမြင့်နဲ့နိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်ဒေါံဆန်းစုကြည်ပါဝင်အစိုးရအဖွဲ့ဝင်တွေကိုချင်းတလူဖမ်းဆီးနေတာအတွက်စိတ်ပူကြောင်းမတ်လတုန်းကလုံခြုံရေးကောင်စီကထုတ်ပြန်ထားတယ်လို့အခုရပိုင်းတွင် NLD ရုံးတွေတိုက်ခိုက်ခံရတာအတွက်ကုလသမဂ္ဂကစိုးရိမ်ကြောင်းလည်းပြောပါရယ်။ဒိမ်မှုဆိုင်ရာအကြမ်းဖက်မှုတွေတိုးလာတာပါဝင်အဖမ်းခံရသူတွေအပေါ်မှာစစ်တပ်ကျူးလွန်မှုတွေဆန္ဒပြပြည်သူပေါ်ချေမှုန်းမှုဖြစ်ပွားတာနဲ့ပတ်သက်ပြီးကုလသမဂ္ဂစိုးရိမ်နေရဆဲဖြစ်ကြောင်းပြောပါရယ်။စစ်တပ်အာဏာသိမ်းခဲ့တဲ့နောက်ပိုင်းစစ်တပ်ဖမ်းဆီးထားစဉ်တေဆုံးရသူက185ဦးတည်းမနေရှိပြီးသူတို့ခန္ဓာကိုယ်တွေပေါ်မှာနှိပ်စက်ညှဉ်းပန်းထားတဲ့လက္ခဏာတွေတွေ့ရတယ်လို့ပြောပါတယ်မြန်မာစစ်တပ်အနေနဲ့ဖမ်းထားသူအလုံးကိုလည်းပြန်လွှတ်ပေးဖို့ပြောပါတယ်